မင်္ဂလာပါရှင်။ VOA American တိုင်းရဲ့2020ပြည့်နှစ် February 29ရက်ကြာသပတေးနေ့ညနေ 6:00 ခွဲကနေ 9:00 ထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line Meter 19.25 ရုံးနဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေအစီအစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုကိုရန်နိုင်ငံကကျွန်တော်ကြော်သိမ်းပြောပြမှာပါအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ပိုပြန့်နှံ့ကူးစက်လာမယ့်အရေးရှောင်နိုင်မယ်လို့မထင်ပေမဲ့အသိပြင်ထားပါတယ်လို့သမ္မတထရန့်ကပြောပါတယ်ဗိုင်းရပ်စ်အန္တရာယ်ကြောင့်ပဲအမေရိကန်တောင်ကိုရီးယားဖူးသွေးစီးရေးလေ့ကျင့်မယ့်အစီအစဉ်ကိုဖျက်လိုက်ပါတယ်သမ္မတဦးဝင်းမြင့်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့အခမ်းအနားနဲ့ဂုဏ်ပြုကြေညာပါတယ်ဒီသတင်းတွေနဲ့အတူအခြားစီဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
ဒီနေ့ညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာရေးထဲမှာဒီကနေ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှတင်သွင်းတဲ့မဟာမင်းကြီးရဲ့အစီရင်ခံစာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုတည်ကြားရမှာပါ
Discrimination in law and policies must end. The constitutional reform presents an important opportunity to build in strong non-discrimination and
Rohingya တွေနဲ့တခြားလူနည်းစုတွေရဲ့အခွင့်အရေးတွေကိုအာမခံချက်ရှိမဲ့ဥပဒေနဲ့မူဝါဒတွေပြင်ဆင်ရေးမြမဆိုးရကိုတိုက်တွန်းသွားတာနဲ့တူနားဆင်နိုင်ပါတယ်ရခိုင်ပြည်နယ်အတွင်းရပ်ပေါင်း20ကျော်တိုက်ပွဲတွေဆက်ဖြစ်နေပြီးအစိုးရဘက်ကရဟတ်ရင်သုံးပြီးတော့တိုက်ခိုက်ခဲ့တဲ့အကြောင်းနဲ့တူဒီအမေရိကန်သမ္မတရွေးကောက်ပွဲမှာသတင်းချက်လက်နဲ့လူမှုကွန်ရက်မီဒီယာတွေအကြောင်းနိုင်ငံတကာသတင်းတော်တွေကိုလည်းနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့ကပြောပြပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်လာမယ့်အရေးကိုရှောင်ရှားနိုင်မယ်လို့သူမတင်တဲ့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပေမဲ့သူအစိုးရအနေနဲ့တုံ့ပြန်လှုပ်ဆောင်ဖို့အစဉ်အသင်းရှိနေတယ်ဆိုတာယုံကြည်စိတ်ချတယ်လို့ပြောပါတယ
် Well, I don't think it's inevitable. It probably will. It possibly will. It could be at a very small level or could be at a larger level.
ဒါကိုရှောင်နိုင်မယ်လို့ကျွန်တော်မထင်ပါဘူး။ဖြစ်ကောင်းဖြစ်လာပါမယ်။ဖြစ်လာနိုင်ခြင်းရှိပါတယ်။အနည်းချင်းပဲဖြစ်နိုင်တယ်လို့အများကြီးလည်းဖြစ်နိုင်ပါတယ်။ဘာပဲဖြစ်လာဖြစ်လာကျွန်တော်တို့လုံးဝအသင့်ပြင်ဆင်ထားပြီးသားပါလို့ဘိုဒူးနေကအင်ဂျီလိုမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတမနာထရမ့်ကပြောသွားပါတယ်။အမေရိကန်လူထုကြားမှာယောဂဘိုကူးစက်ပြန့်နှံ့နိုင်ခြင်းအန်ဒရယ်အလားအလာကတိတ်နေပါတယ်လို့လည်းတမနာကဆိုပါတယ်။အမေရိကန်မှာယောဂဘိုကူးစက်ပြန့်နှံ့လာမှာလားဆိုတာမေခွန်းထုတ်စရာမရှိတော့ပဲ။ဘယ်အချိန်မှလူပဏျောက်ကိုကူးစက်လာမှာလဲဆိုတဲ့မေခွန်းပဲရှိတော့တယ်လို့ယောဂဘိုထိချုပ်ကော်မတီဌာန CDC တာဝန်ရှိသူတွေကပြောပြီးနောက်တည့်မှာပဲတမနာထရမ့်ကအခုလိုပြောတာပါ။အခုလက်ရှိအချိန်ထိဆိုရင်အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူအယောက်60ရှိနေပါပြီ။ကျွန်မရဲ့တာဝန်ရှိသူတွေအဓိကစိုးရိမ်နေတာကတော့ဘယ်အချိန်မှဘယ်လိုကူးလာမှမသိဘဲပြန့်နှံ့ကူးစက်တာမျိုးပဲဖြစ်ပါတယ်။အဲဒီလိုဖြစ်နိုင်ခြင်းအလားအလာဖြစ်ရတဲ့ခုကို CDC ကဗိုလ်ဒူးနေမှာပဲကြေညာခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်ကလူတယောက်ဟာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်နေတဲ့ဒေသတွေစီကိုခရီးသွားခဲ့တာလည်းမဟုတ်ဗိုင်းရပ်စ်ပိုးကူးစက်ထားသူနဲ့အနီးကပ်ရှိခဲ့တာလည်းမဟုတ်ဘဲနဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားတယ်ဆိုတာစမ်းသပ်တွေ့ရှိခဲ့တာဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေဒီရက်ပိုင်းတိတိသာသာတိုးလာနေတာကြောင့်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပူးတွဲစည်းလေ့ကျင့်မဲ့အစည်းအဝေးကိုရွှေ့ဆိုင်းလိုက်ပါတယ်။ COVID-19 လို့နာမည်ပေးထားတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ရောဂါကူးစက်မှုတွေထိခိုက်ဖို့ကြိုးပမ်းတဲ့အနေနဲ့ရောတောင်ကိုရီးယားနဲ့အမေရိကန်စစ်မှုထမ်းတွေရဲ့ဘေးကင်းလုံခြုံရေးကိုဦးစားပေးတဲ့အနေနဲ့ရောခုလိုဆုံးဖြတ်တာဖြစ်ပြီးတော့လော်လော်ကူကူဆုံးဖြတ်ချက်ချခဲ့တာမဟုတ်ကြောင်းနိုင်ငံစစ်ဘက်အရာရှိတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အကိုရီးယားနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးဖြစ်နေတဲ့ဒေဂူးမြို့အနီးကအမေရိကန်စစ်ခြေစိုက်စခန်းတစ်ခုမှာတာဝန်ထမ်းဆောင်နေတဲ့အသက်23နှစ်အရွယ်အမေရိကန်စစ်မှုထမ်းတဦးဒီရောဂါကူးစက်ခံရတာအကြောင်းကိုအမေရိကန်စစ်တပ်ကတီးပြူထုတ်ပြန်ပြီးတရားချာမှာခုလိုပူတွဲစည်းရဲလေ့ကျင့်မှုတွေကိုဆိုင်းငံ့ကြောင်ကြေညာခဲ့တာပါတောင်ကိုရီးယားစစ်တပ်မှာတာဝန်ထမ်းနေတဲ့စစ်မှုထမ်းရဲ့ရပ်ဖတ်ဝန်ထမ်း25ဦးထက်မနည်းဒီရောဂါကူးစက်ခံထားရသလိုစစ်ကားနေမှာတရားခွဲစောင့်ကြည့်နေသူထောင်ထဲချီရှိနေပါတယ်တရုတ်နိုင်ငံမှာစတင်ဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာတရုတ်နိုင်ငံပြင်ပမှာဆိုရင်တောင်ကိုရီးယားနိုင်ငံမှာအများဆုံးဖြစ်နေတာပါ။အိန္ဒိယမြောက်ကိုရီးယားနိုင်ငံမှာတော့ဒီရောဂါကူးစက်ခံရတဲ့ဖြစ်ရမကြားသေးပါဘူး။ဗိုင်းရပ်စ်ကူးစက်မှုတွေကိုဟန့်တားဖို့နယ်စပ်တွေကိုပိတ်ထားပြီးတော့တန်ကြားရှိသူတွေကိုတရားခွဲထုတ်စောင့်ကြည့်တာတွေတင်းကြပ်ရလှုပ်ဆောင်နေတဲ့အကြောင်းနဲ့ဒီလိုချုပ်တင်ကာကွယ်မှုတွေဟာတမျိုးသားလို့ရဲ့အသက်အန္တရာယ်ပေးကင်းလုံခြုံစေဖို့ဖြစ်တယ်လို့မြောက်ကိုရီးယားဆိုရကပြောဆိုထားပါတယ်ခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်အရေးအီရန်နိုင်ငံရဲ့ကံတွေလှုပ်ဆောင်မှုပေါ်အမေရိကန်ပြည်ထောင်စုကအပြင်းထန်ဝေဖန်ပြောဆိုပါတယ်။တောက်ကြနဲ့ဝိပုစုတော်မှုတို့ကိုဖြစ်တော့ဖြစ်ခဲ့ရပ်ဆိုင်းထားလိုက်ရတဲ့ဖြစ်နေတဲ့ဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုပမာဏကိုအီရန်အာဏာပိုင်တွေဖုံးကွယ်ထားတယ်လို့ဆွတ်ဆွတ်ပြောဆိုပါတယ်။ COVID-19 ရောဂါနဲ့ပတ်သက်ပြီးအီရန်နိုင်ငံဟာလိမ်လည်ပြောဆိုနေတယ်လို့သတင်းအချက်အလက်တွေကိုဖုံးကွယ်ထားတယ်လို့ VOA Persian ဌာနနဲ့နိုင်ငံရေးဌာနမှာဗိုလ်ဒူးနေကလုပ်တဲ့တွေ့ဆုံမေးမြန်းခန်းတွင်အီရန်နိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလှယ် Brian Hook ကဆွတ်ဆွတ်ပြောဆိုတာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးမှုအခြေတွေဟာအီရန်မှာအင်္ဂါနေ့က15ရောက်ရှိခဲ့ရာကနေ19ရောက်အထိဖြစ်သွားပြီလို့ဗိုလ်ဒူးနေအစိုးရကအီရန်ဆိုရကပြောပါတယ်။ ဒါ့အပြင် virus ပိုကူးစက်ထားသူအရေအတွက်ဟာလေအင်္ဂါနေ့မှာ62ယောက်ရှိတာကနေဗိုလ်ဒူးနေ့မှာတော့နှစ်ဆကျော်တိုးပြီး139ယောက်တိရှိသွားပြီလို့ပြောပါတယ်ဒီကရဒီဇင်မာလာကစပြီး virus ကိုပြန့်နှံ့ကူးစက်တဲ့တရုတ်နိုင်ငံပြီးရင်ပြည်ရနိုင်ငံဟာသေဆုံးသူအရေအတွက်ဒုတိယအများဆုံးနိုင်ငံမှာအီရန်ဆိုရကသူ့လူထုကိုပြောနေတဲ့အရေအတွက်ထက်ဘိုးပြီးဆိုးရွားတယ်ဆိုတာကျွန်တော်တို့သိပါတယ်ဆိုပြီးမစ္စတာဟုကပြောခဲ့ပေမဲ့အသေးစိတ်ကိုတော့တေချာပြောမတော်ပါဘူးအီရန်ဆိုရအနေနဲ့တော်လှန်ရေးလို့ရတွေထက်ကိုယ့်လူထုရဲ့တာယာဝါပြောရစ်ကိုဘိုးပြီးဦးစားပေးစေချင်ပါတယ်လို့လည်းဘရိုင်ယန်ဟုကပြောပါတယ်
နိုင်ငံပေါင်း90နီးပါးမှာလူ8000ကျော်ကိုကူးစက်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ကာကွယ်နိုင်မဲ့နီးလန်းတွေကိုကမ္ဘာတစ်ဝန်းကကျန်းမာရေးတာဝန်ရှိသူတွေအာရုံစိုက်လှုပ်ဆောင်နေကြပါတယ်။ဒီရောဂါကြောင့်သေဆုံးသူ3000နီးပါးရှိပြီးတော့အများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။ဒီဗိုင်းရပ်စ်စတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံမှာကူးစက်မှုအရေအတွက်ကြာဆင်းလာနေပေမဲ့ကမ္ဘာတစ်ဝန်းကူးစက်မှုနှုန်းကတော့ပိုများလာနေတာပါ။အဲ့ဒါဒီကတိုက်ကလွဲရင်ကမ္ဘာတိုက်ကြီးတွေအားလုံးမှာဒီရောဂါကူးစက်မှုတွေရှိလာနေပြီးအခုဆိုရင်ကမ္ဘာတစ်ဝန်းကူးစက်မှုအရေအတွက်ကတရုတ်နိုင်ငံတွေကူးစက်မှုနှုန်းထက်ပိုများသွားပါပြီ။ဒဲမန်နိုင်ငံမှာပထမဆုံးဒီယောဂါပိုကူးစက်ခံရသူရှိကြောင်းဒီကနေ့အတည်ပြုထားပြီးတော့ဥရောပနိုင်ငံတွေမှာကူးစက်ခံရသူအရေအတွက်တိုးလာနေပါတယ်။အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေမှာကူးစက်ခံထားသူအရေအတွက်အများဆုံးရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအချိန်မြင့်လှုပ်ဆောင်နေတဲ့အနေနဲ့ဂျပန်နိုင်ငံမှာတော့လာမယ့်တစ်လနေ့ကစပြီးတော့ဧပြီလအစောပိုင်းအထိဘူလာဒန်အလယ်တန်းနဲ့အထက်တန်းကျောင်းတွေအားလုံးကိုပိတ်ထားဖို့ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှလည်းယောဂကူးစက်မှုဖြစ်နေတဲ့နိုင်ငံတွေကိုခရီးသွားထားတဲ့မှတ်တမ်းတွေယောဂကူးစက်ခံထားရတဲ့သူတွေနဲ့ထိတွေ့ဆက်ဆံမှုရှိတဲ့မှတ်တမ်းတွေမရှိတဲ့သူတွေမှလည်းဒီဗိုင်းရပ်စ်ကူးစက်ခံရနိုင်ခြေရှိတယ်ဆိုတော့စိုးရိမ်မှုအစ်စ်တွေဖြစ်လာနေပါတယ်ခင်ဗျာ
ဗီရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ week ကနေကြာသပတေးညနေပဲသတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့နယူးဒေလီမြို့တော်မှာအခမ်းအနားနဲ့ဂုဏ်ပြုကျူဆိုပါတယ်။အိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့ဖိတ်ကြားချက်နဲ့သမ္မတဦးဝင်းမြင့်ဟာသမ္မတကတော်ဒေါ်ချိုချိုနဲ့အတူ၄ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်အိန္ဒိယမှာရောက်နေတာပါ။ဂုဏ်ပြုကျူဆိုပွဲပြီးတဲ့နောက်ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သမ္မတဦးဝင်းမြင့်တို့တွေ့ဆုံဆွေးနွေးကြပါတယ်။ခီးစဉ်အတွင်းနိုင်ငံနားလည်မှုစာချုပ်လာရီနဲ့သဘောတူညီချက်တွေကိုလက်မှတ်ရထူးကြဖို့လည်းရှိပါတယ်။လက်မှတ်ထိုးဖို့သဘောတူညီထားတဲ့နားလည်မှုစာချုပ်လာရီထဲမှာတရားမဝင်တင်မောင်းကိုကူမှုတားဆီးတိုက်ချက်ရေးကြားနဲ့တခြားတော်ရင်တွေးဆတွေကိုထင်းထင်းဆော့ဆော့ရေးဓာတ်စီလောင်စာစီနဲ့ဆက်ဆက်တဲ့ပစ္စည်းတွေထုတ်လို့ရင်းနဲ့ဆက်တော်ရေးကဏ္ဍမှာပူပေါင်းဆောင်ရွက်ဆိုင်ရာစာချုပ်လာတွေလည်းပါဝင်တယ်လို့အိန္ဒိယဝန်ကြီးပရကတ်ဂျာဗဒီကာကပေါ်ဒူးနေမှာပြောထားပါတယ်။သမ္မတဦးဝင်းမြင့်အိန္ဒိယနိုင်ငံမှာရောက်နေချိန်မှာပဲတရုတ်နိုင်ငံဝူဟန်မြို့ကမြန်မာနိုင်ငံသားចောင်းသူတဦးနဲ့ចောင်းသားတဦးတို့ကိုအိန္ဒိယလေတပ်လေယာဉ် Globe Master နဲ့အိန္ဒိယနိုင်ငံကိုဒီကနေ့ပြန်ခေါ်လာပေးတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီကျောင်းသားနှစ်ယောက်အတွက်လိုအပ်တဲ့အကူအညီအားလုံးကိုအိန္ဒိယတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်ပေးနေတယ်လို့လည်းထုတ်ပြန်ကြမှာပြောထားပါတယ်
။အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေအတွင်းနဲ့ပတ်သက်ပြီးတော့ဟိန္ဒူနဲ့မွတ်စလင်တွေကြားပဋိပက္ခတွေရဲ့အတန်းကြာဖြစ်ပွားခဲ့ပြီးတဲ့နောက်ညူဒေလီမြို့မှာတော့ဒီနေ့လုံခြုံရေးတွေထုတ်ပြန်ချထားလိုက်ပါတယ်။အိန္ဒိယနိုင်ငံသားဥပဒေအတွင်းနဲ့ပတ်သက်ပြီးထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားပဋိပက္ခတွေကြောင့်31နှစ်ယောက်ထက်မနည်းသေးဆုံးပြီးတော့200ကျော်တန်ရာရခဲ့ကြပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အေအေချမ်းချမ်းနေထိုင်ကြဖို့ပန်ကြားခဲ့ပြီးတဲ့နောက်နောက်ထပ်ကြမ်းဖက်မှုတွေထပ်မဖြစ်အောင်လုပ်တဲ့အနေနဲ့လုံခြုံရေးတွေကိုညူဒေလီမြို့အရှေ့မြောက်ဘက်ကလမ်းတွေပေါ်မှာချထားလိုက်တာပါဒါပေမဲ့အိန္ဒိယဆိုရဟာကြမ်းဖက်မှုတွေကိုထိန်းချုပ်နိုင်ဖို့တော့တရားလုံဆောင်ခြင်းမရှိခဲ့ဘူးလို့တိုက်ခိုက်ကောင်းဆောင်တွေကဝေဖန်လိုက်ပြီးတော့ပြည်ထောင်စုဝန်ကြီးအမက်ရှားကိုယာလုကနေနှုတ်ထွက်ပေးဖို့အဓိကတိုက်ခိုက်ပါတီဖြစ်တဲ့ကွန်ဂရက်ပါတီကဒီနေ့မှတောင်းဆိုလိုက်ပါတယ်ညဉ့်ညိုင်းနဲ့သဟာသတာဖြည်ကအိန္ဒိယနိုင်ငံရဲ့တရားစီရင်ရေးလက္ခဏာတွေထဲမှာအဓိကကြတဲ့အချက်တွေဖြစ်ပြီးတော့ဒေလီမြို့မှာနေထိုင်ကြတဲ့သူတွေအားလုံးညဉ့်ညိုင်းစွာနေထိုင်ကြဖို့နဲ့အခြေအနေတွေပြန်တည်ငြိမ်ပြီးပုံမှန်တိုင်းပြန်ရောက်ရှိနိုင်ဖို့ကအရေးကြီးတယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဗိုလ်ဒူးနေ့က Twitter ကနေပြောပါတယ်အာဖဂန်ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကနေလာတဲ့မွတ်စလင်မဟုတ်တဲ့သူတွေကိုအိန္ဒိယနိုင်ငံသားဖြစ်ရင်အမြန်လောက်ဆောင်ပေးတဲ့ဒီအိန္ဒိယနိုင်ငံသားဥတွေတစ်ကိုကန့်ကွက်တဲ့အနေနဲ့မွတ်စလင်တွေကဒေလီမြို့မှာစနေနေ့ကဆန္ဒပြရာကနေပဋိပက္ခတွေဖြစ်ပွားလာခဲ့တာပါဆန္ဒပြတဲ့သူတွေကတော့ဒီဥတွေတစ်ဟာခွဲခြားဆက်ဆံတယ်လို့ပြောပေမဲ့ဝန်ကြီးချုပ်ကတော့ဒီဥတွေတစ်ဟာဘယ်သူ့ကိုမှခွဲခြားဆက်ဆံမှုမဟုတ်ပဲရှားနိုင်ငံတွေမှာနှိပ်စက်ခံရတဲ့မွတ်စလင်မဟုတ်တဲ့သူတွေကိုကာကွယ်ဖို့သာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဝစ်ကွန်ဆန်ပြည်နယ်မီဝေါ်ကီမြို့က Molson Coors Company ဘီယာချက်ဆက်ရုံနာမှာဗိုလ်ဒူးနေကပြစ်ခတ်မှုကြောင့်လူ9ဦးသေဆုံးသွားတဲ့ပေါ်မြို့တော်ဝန်ကပြစ်တင်ရှုတ်ချပါတယ
် This cowardly act of violence is something that we have to make sure is never repeated in this community. But unfortunately, it is far too common in our country.
ဒီလိုတရေဘောကြောင့်တဲ့အကြံပေးလို့ရမျိုးဒီနေရာမှာနောက်ထပ်ဘယ်တော့မှထပ်မဖြစ်အောင်ကျွန်တော်တို့လှုံ့ဆော်ရပါမယ်။ဒါပေမဲ့လည်းအကြောင်းမလှစွာပဲဒီလိုဖြစ်ရမျိုးဟာကျွန်တော်တို့နိုင်ငံမှာမကြာခဏဖြစ်နေပါတယ်။ဘလို့ပဲဖြစ်ဖြစ်မိသားစုဝင်တွေအလို့သမားတွေနဲ့ကျွန်တော်တို့ရဲ့လူမှုဝန်ပိုင်းကိုအားပေးဖို့ဒီညကျွန်တော်တို့ဒီမှာစုဝေးကြတာပါလို့ Milwaukee မြို့တော်ဝန် Tom Barrett ကဗိုလ်ထူးနေ့ညမှာပြောသွားတာပါ။ဒါမှမဟုတ် Donald Trump ကလည်းတနက်ပြစ်ခတ်မှုတွင်တည်ဆုံသွားသူတွေအတွက်ဝမ်းနဲ့ကြည်ခွဲရပါကြောင်းဗိုလ်ထူးနေ့ကကိုရိုနာဗိုင်းရပ်စ်အရေးသတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ်။ရတပ်ဖွဲ့ရဲ့အဆိုအရအသက်52နှစ်အရွယ်တနက်သမားလက်ချက်ကြောင့်လူ9ဦးသေဆုံးသွားပြီးတနက်သမားလည်းကိုကိုကိုတတ်သေးသွားပါတယ်
။အမေရိကန်ပြည်ထောင်စုမှနော်မာလာနဲ့ချင်းပါမယ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်းပြန်ခွင့်ရဖို့အတွက်ကိုအပြင်းထန်ဆက်ပြီးတော့ချိုးပန်းနေကြပါတယ်။ထောင်ကရလိုင်းနာပြည်နယ်မှာချင်းပါမယ်ပါတီအတွင်းပနာမရွေးပွဲမှာသူနိုင်ရပွဲရှိတယ်ဆိုတဲ့ကြိုတင်တော့စာချက်တွေလည်းရှိနေတာပါဒီမိုကရက်ကိုယ်စားလှယ်တွေရဲ့အင်္ဂါနေ့ညကစကားစစ်ထိုးပွဲမှာလည်းမစ္စတာဘိုင်ဒန်ကသူအနိုင်ရမှာဖြစ်ကြောင်းယုံကြည်မှုအပြည့်နဲ့ကြီးညာသွားခဲ့သလိုလူမှုသဘောထားစစ်တမ်းတစ်ချို့မှာလည်းဒုသမရာဟောင်းအနိုင်ရနိုင်ကြောင်းဖော်ပြနေပါတယ် 538.com website ရဲ့သဘောထားစစ်တမ်းမှာဆိုရင်လည်းမဲအားလုံးရဲ့30ရာခိုင်နှုန်းရမယ်လို့ခန့်မှန်းထားပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့ရှေ့ဆုံးကရောက်နေတဲ့ဒီကမှာတိုင်းနယ်လုံးတိုင်းတာနဲ့ရှေ့ဆုံးကရောက်နေတဲ့ဗမော့ပြည်နယ်ထက်လွတ်တော်မဲ့ Bernie Sanders က23ရာခိုင်နှုန်းနဲ့ဒုတိယနေရာမှာရှိနေပါတယ်ခင်ဗျာ
။ကြာသောရင်းနေညနေခင်းထိတ်တန့်ရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့ကိုရနိုင်တို့ပြောပြခဲ့ကြတာပါရှင်။အခုသတင်းလွှာရေးထဲမှာတော့အရင်ဆုံးကုလသမဂ္ဂလူ့အခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာအကြောင်းဘာတွေဖော်ပြထားသလဲသိကြရပါမယ်။မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြရေးမှာနိုင်ငံတွင်းရိုဟင်ဂျာတွေနဲ့တခြားလူနည်းစုအခွင့်အရေးတွေကာကွယ်ပေးဖို့မဖြစ်မနေအရေးကြီးတာကြောင့်ဒီအခွင့်အရေးတွေကိုအာမခံမဲ့ဥပဒေနဲ့မူဝါဒဆိုင်ရာပြင်ဆင်မှုတွေလုပ်ဖို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကမြန်မာအစိုးရကိုတိုက်တွန်းသွားပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာနဲ့တခြားလူနည်းစုအရေးနဲ့ပတ်သက်လို့ကုလသမဂ္ဂမဟာမင်းကြီးကအခုကျင်းပနေတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီကိုအစီရင်ခံစာဒီကနေ့တင်သွင်းခဲ့တာပါ။ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ ICC ကျေးနိုင်ငံတကာတရားရုံးရဲ့ကြားဖြတ်အစီအမံကိုမြန်မာအစိုးရအနေနဲ့လက်ခံဆောင်ရွက်ဖို့ကိုလည်းအဖွဲ့ဝင်နိုင်ငံတော်များများကတိုက်တွန်းကြပါတယ်ဒီအကြောင်းကိုသားညုံကပြောပြပါပါရှင
်မြန်မာနိုင်ငံရဲ့ဒီရိုဟင်ဂျာနဲ့လူငယ်စုလူမျိုးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လူခွေးရေးမဟာမင်းကြီးမစ်ချယ်ဘက်ချလက်ရဲ့အစီအစဉ်လာထဲမှာတော့မြန်မာနိုင်ငံမှာရာစုနှစ်ဝက်ကျော်ရှိနေခဲ့တဲ့ဥပဒေတွေနဲ့အစိုးရမူဝါဒတွေမှာလူငယ်စုဘာသာဝင်နဲ့လူမျိုးစုတွေပေါ်မှာခွဲခြားဆက်ဆံတာဖယ်ထုတ်တာတွေရှိနေတယ်လို့ထောက်ပြပြီးတော့ဒီလိုမူဝါဒတွေကြောင့်အကြမ်းဖက်မှုတွေ၊စီးရဲမွေးတိမ်မှုတွေနဲ့အမျက်ထုတ်မှုတွေဖြစ်ပေါ်စေတယ်လို့သူကသုံးသပ်ထားပါတယ်။ဒါပြင်1982ခုနှစ်နိုင်ငံဖြစ်မှုဥပဒေမျိုးတွေကြောင့်လည်းရိုဂျာတွေနဲ့အခြားမွတ်စလင်တွေနိုင်ငံမဲ့ဖြစ်သွားစေတဲ့အခြေအနေကိုဆက်ရောက်သွားစေတယ်လို့သူကထောက်ပြပါတယ်။ဒါကြောင့်လည်းပဲဒီမူဝါဒတွေကိုပြင်ဆင်မှုတွေလုပ်ဖို့ဆိုပြီးသူကတိုက်တွန်းလာပါ
Discrimination in law and policies must end. The constitutional reform presents an important opportunity to build in strong non-discrimination and minority rights regime in the governance structure.
ခွဲခြားဆက်ဆံမှုတွေရှိနေတဲ့ဥပဒေတွေနဲ့မူဝါဒတွေကိုဖြစ်ပြရမှာပါ။ခွဲပြီးပုံပြင်ဆင်ရေးလုပ်ငန်းစဉ်ဟာအုပ်ချုပ်ရေးအစဉ်အဆက်မှာခွဲခြားဆက်ဆံမှုတွေမရှိဖို့လူနည်းစုအခွင့်အရေးတွေကိုအာမခံဖို့တကယ့်အခွင့်အလမ်းကောင်းတစ်ခုပါ
။ဆယ်စုနှစ်နဲ့ချီကြာနေတဲ့အာဏာရှင်အုပ်ချုပ်မှုကနေပြီးတော့အသွင်ပြောင်းလာချိန်မှာနိုင်ငံခြားသားမုန်တီးမှုတွေနဲ့အကြမ်းဖက်မှုတွေတိုးလာတာတွေကြောင့်မြန်မာနိုင်ငံအတွင်ကူးပြောင်းမှုဟာဖိအားတွေနဲ့မတိကျမှုတွေရင်ဆိုင်နေရတယ်လို့လည်းကုလမဟာမင်းကြီးကပြောပါတယ်။လွတ်လပ်လာတဲ့အင်တာနက်အွန်လိုင်းတွေကတဆင့်အစွန်းအောင်မျိုးလိုက်လှုပ်ရှားမှုတွေကဒီအကြမ်းဖက်မှုတွေနဲ့မုန်တီးမှုတွေတုံးပြီးတော့လူမှုအထူးရုံးတွေဖြစ်လာအောင်လှုံ့ဆော်လာနေကြတယ်လို့ဆိုပါတယ်။ဒါကြောင့်လည်းရွန်ဂျာမွတ်စလင်တွေနဲ့အခြားလူနည်းစုတွေပေါ်မှာရလုံမုန်တီးမှုတွေဆန့်ကျင်ဖို့လှုံ့ဆော်မှုတွေတိုးလာတဲ့အပေါ်မှာကင်တွယ်ဖြည့်ရှင်းဖို့ဆိုပြီးမြန်မာအစိုးရကိုတိုက်တွန်းသွားတယ်လေ။ပန်းစကားလှုပ်ရှားမှုလိုမျိုးအရက်ဘလူမှုခွဲစည်းတွေရဲ့လှုပ်ရှားမှုမျိုးဘာသာစုံချစ်ကြည်လှုပ်ရှားမှုမျိုးတွေကိုလည်းအားပေးထောက်ခံရမယ်လို့ကုလမဟာမင်းကြီးကပြောပါတယ်။တချိန်တည်းမှာလည်းပဲ ICJ နိုင်ငံတကာတရားရုံးကနေပြီးတော့ရိုဟင်ဂျာလူနည်းစုတွေကိုအကာအကွယ်ပေးဖို့ကြားဖြတ်စီမံဆုံးဖြတ်ပေးထားတာကိုလိုက်နာဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်။
The government should be encouraged and should implement the provisional measures that has been given by the
ICJ နိုင်ငံတကာတရားရုံးကနေချမှတ်ခဲ့တဲ့ကြားဖြတ်အစီအမံတွေကိုမြန်မာအစိုးရအနေနဲ့အကောင့်ထဲပို့ဆောင်ရွက်ဖို့လိုပါတယ်
။ပြည်ပခတွေဖြည့်ရှင်းပြီးတော့ညီညာရေးတည်ဆောက်ဖို့ဒီဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆောင်ရွက်ဖို့ဆိုတဲ့နေရာမှာလူနည်းစုအခွင့်အရေးတွေကမဖြစ်မနေအရေးကြီးတယ်လို့ဆိုပါတယ်။ တာဝန်ခံမှုတာဝန်ယူမှုရှိဖို့နဲ့စစ်ဘက်ကိုရတအုပ်ချုပ်ရေးအောက်ထားဖို့စသည်ကိုပိုင်ဖြတ်ချက်ရှိရှိလှုပ်ဆောင်သွားဖို့နဲ့နိုင်ငံသားဖြစ်မှုဥပဒေအပါအဝင်ဥပဒေရေးရာနဲ့မူဝါဒရေးရာပြည်ရင်ပြောင်းလဲမှုတွေလုပ်ဖို့ပြဆနောက်အမျိုးသားလက္ခဏာတစ်တရားကိုစေတော့မတူကွဲပြားမှုတွေပေါ်နားလည်လက်ခံမှုအားပြီးတဲ့ပြည်သားရေးတရားဖြစ်လာဖို့ပြည်ပြည်ပြောင်းလဲမှုတွေလုပ်သွားရမယ်ဆိုပြီးတော့လေဒီလူခွေမဟာမင်းကြီးကထောက်ပြသွားပါတယ်နဲ့ရှိုင်းရှိုင်းကွဲပြားဖြစ်ပေါ်နေရတဲ့ကိုကုစားဖို့ဆိုလို့ရှိရင်အတွင်ကုပြောင်းရေးတရားနှက်တာမှုရှာဖွေလုပ်ငန်းစဉ်တွေဟာအထောက်အကူဖြစ်နိုင်တယ်လို့လည်းကုလမဟာမင်းကြီးကပြောခဲ့ပါတယ်။ကုလမဟာမင်းကြီးရဲ့ဒီအစီအစဉ်ကပေါ်နိုင်ငံအတော်များများကဆွေးနွေးရတဲ့နေရာမှာ ICJ နိုင်ငံတကာတရားရုံးကချမှတ်ခဲ့တဲ့ဂျားဖြတ်ရေးပေါ်စီမံကိန်းကိုလိုက်လို့မြန်မာဆွေးနွေးကိုတိုက်တွန်းကြပါတယ်။တရုတ်နိုင်ငံပါဝင်အင်းဒီချင်းနိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ချုပ်ဆိုထားတဲ့သဘောတူညီချက်အတိုင်းဒုက္ခသည်တွေနေရာပြန်ရေးကိုမြန်မာဆန်ဆန်ဆောင်ရွက်ဖို့ကိုအဓိကထားတိုက်တွန်းကြပါတယ်။ဒီချိန်ထဲမှာပဲဒီရခိုင်ပြည်နယ်အတွင်းလက်တလောဖြစ်လာနေတဲ့အေးရခိုင်လက်နက်ကင်တွေနဲ့ဖြစ်နေတဲ့စီးရီးပိခါရီကြောင့်ဒေသခံတွေအချိန်ကြီးပိုဆိုးလာတဲ့ပုံမှာလဲစိုးရိမ်နေကြောင်းသူတို့ထောက်ပြကြပါတယ်။ဗြိတိသျှနိုင်ငံတန်ကူစလေကတော့ရခိုင်ပြည်နယ်ကအချိန်ကြီးတစ်တွေကြောင့်ဒေသခံတွေကိုနောက်ထပ်ကန့်သတ်ချုပ်ချယ်မှုတွေမလုပ်ဖို့တိုက်တွန်းပါတယ
်။ The UK is concerned by growing restrictions on freedom of expression.We call on the government of Myanmar to lift the internet shutdown. ဘလတ်က
ပြောဆိုခွင့်ကိုကန့်သတ်လာတာတွေကို UK အစိုးရအနေနဲ့စိုးရိမ်မိပါတယ်။ရခိုင်ပြည်နယ်အတွင်းအင်တာနက်ဖြတ်တောက်မှုပြန်ရုပ်သိမ်းပေးဖို့မြန်မာအစိုးရကိုတောင်းဆိုပါတယ်။ရခိုင်ပြည်နယ်မှာဖြစ်လာတဲ့အခြေအနေသစ်တွေကြောင့်ရိုဟင်ဂျာ၊ရခိုင်နဲ့တခြားလူမျိုးတွေအပေါ်ကန့်သတ်မှုတွေမလုပ်တင်ပါဘူး
။အခုနှစ်မှာကျင်းပမဲ့ယူကောက်ပွဲလက်ရှိဆွေးနွေးနေကြတဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့လက်ရှိလုပ်နေတဲ့ညီညွတ်ရေးလုပ်ငန်းစဉ်တွေဟာအတိတ်ကာလမြန်မာနိုင်ငံရဲ့ပြဿနာတွေကိုကင်ထွေဖြူရှင်းဖို့မြန်မာနိုင်ငံရဲ့အနာဂတ်ကိုပုံဖော်နိုင်ဖို့အတွက်အရေးကြီးတဲ့အခွင့်အလမ်းတွေဖြစ်တယ်လို့ကုလမဟာမင်းကြီးမစ်ချယ်ဘက်ချလက်ကပြောပါတယ်။ဖိနှိပ်မှုတွေနဲ့ပြည်ပခါတွေနှစ်ပေါင်းများစွာကြုံတွေ့ခဲ့ရတဲ့နောက်လူ့ဖွဲ့စည်းကိုတိဆောက်တဲ့နေရာမှာဒန်းတူညီများမှုပေါ်တည်ပြီးတော့ခွဲခြားဆက်ဆံမှုမရှိဘဲနဲ့အပြန်အလှန်လေးစားအတိမတ်ပြုဖို့ဆိုတာတွေကအရေးပါတယ်ဆိုတာကိုလည်းသူကသတိပေးပြောဆိုသွားပါတယ်ခင်ဗျာ
။ဒီကနေ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှတင်သွင်းတဲ့အစီရင်ခံစာပါမြန်မာပြည်ရဲ့လူ့ခွင့်ရေးကြောင်းကိုတာညုံစုစည်းတင်ပြခဲ့တာပါရှင်။အခုရခိုင်ပြည်နယ်ကစီရေးပြည်ပခါတွေဘက်ကိုအလှည့်ပေးပါမယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်နဲ့မြေပုံမြို့နယ်တွေမှာဒီကနေ့လဲအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားတိုက်ပွဲပြင်းထန်နေပြီးအစိုးရဘက်ကရဟတ်ရင်တုံးပြီးတိုက်ခိုက်ခဲ့တဲ့အကြောင်းအေအေဘက်ကပြောပါရတယ်။ဒီကနေ့ညနေပိုင်းမှာကြောက်တော်မြို့နယ်တင်းမရွာဘက်မှာဆက်လက်တစည်းလက်နက်ကြီးကြီးထိလို့ခရီးသည်5ဦးဒဏ်ရာရခဲ့တာလည်းရှိပါတယ်။ရပ်ပေါင်း20ကျော်ဇက်တိုက်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေစိုးရိမ်ကြောက်လန့်နေရတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့မှာရခိုင်ပြည်နယ်ကြောက်တော်မြို့နယ်သိမ်းမရွာနဲ့မြေပုံမြို့နယ်စင်းင်းရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဆက်လက်ဖြစ်ပွားနေတယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကအခုလိုပြောပါတယ
်။ဒီနေ့ဖေဖော်ဝါရီလ28ရက်မှာတော့ကြောက်တော်မြို့နယ်သိမ်းမရွာရဲ့အချင်းမြောက်ဘက်ဒီ1ကီလိုမီတာခွဲလောက်အကွာမှာရှိနေပြီးတော့ဒီမနေ့9:28မိနစ်ကစပြီးတော့မှဒီရန်ဆိုင်တိုက်ပွဲဟိုအပြင်းထန်ဖြစ်နေတာရှိတယ်။မနေ့7:04မိနစ်မှာရန်သူဘက်ကနေပြီးတော့ဒီရဟတ်နေစီနဲ့လာရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်ဖြစ်တာရှိအထိကကြဆုံးမှုအသေးစိတ်ကြတော့လုံးလုံးစမတိရသေးဘူးပြနောက်ပြီးလို့ရှိရင်မြေကုံမြို့နယ်စငင်းရွာရဲ့အရှင်းမြောက်ဖက်ဒီ 4.4 ကီလိုလောက်အကွာမှာရှိတဲ့တောင်တန်းမှာ26ရက်နေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာပေါ့နော်အဲ့ဒီနေရာဒေယောချာနေရာဒီမှာပါတိုက်ပွဲတွေဆက်ပြီးတော့ဖြစ်တာရှိတယ်ရန်သူဘက်ကတော့ရဟတ်ရဲ့နေစီကျဲတိုက်လျင်နေစီနဲ့နေပြီးတော့မှဒီတနအီခွေးလောက်ကြောင်ဟိုလာရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်ဖြစ်တာရှိတယ်ဟိုအဲ့ဒီတိုက်ပွဲမှာတမ66ရက်လက်အောက်ခံဒီခမားတစ်စီစီကနေပြီးတော့ဒီအလောင်းအရှုပ်ရဲ့နောက်ဆက်အသုံးဆောင်လက်နက်ခေယံဒီစာရွက်စာတမ်းတွေကိုကျွန်တော်တို့ဒီဒုတိယနေ့အဖြစ်ဆက်ပြီးတော့တင်ဆက်ရမိတာရှိတယ်။
တိုက်ပွဲဖြစ်စဉ်တွင်ဒီကနေ့ညနေပိုင်းမှာပလဝါကနေကြောက်တော်ကိုသွားတဲ့ဆက်လီတစီတိမ်မနဲ့ဗျန်တန်းရွာကြားလက်နက်ကြီးနဲ့ပြစ်ခတ်ခံရမှုကြောင့်ခရီးသည်5ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တိမ်မရွာသားတို့ကပြောပါတယ
်။ဒီကြောင့်လောက်သွားနေတဲ့ပလဝါကဆိုင်အဲဆန်ပုလေးဆန်ပို့တော့ညံတော်တောင်ထက်ကနေပြီးတော့တဲမလို့ကပြစ်ပြီးတော့ခေါ်တာငါရောက်ထိခိုက်တယ်လို့ပြောတယ်
ကြောက်တော်မြို့နယ်သိမ်းမရွာသားတွေကတော့နှစ်ဖက်သက်ဖွဲတို့ရက်ရှည်ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ကြောက်လန့်နေတယ်လို့ဆက်ပြောပါတယ
်။အခုလည်းဖြစ်နေတော့လေနေသွားပြီးတော့ပြန်ပြီးတော့စားဖြစ်တယ်။သိမ်းမဖမဖြစ်နေတာနိုင်ရှင်နဲ့သုံးရက်ရှိပြီဒီလိုဆိုရင်သိမ်းမရွာသားတွေကတော့ကြောက်ကြောက်လန့်လန့်ကနေရတာပေါ့
။မနေ့ကလည်းချင်းမြင့်နယ်ပလဝါမြို့နယ်နှုံပူးရွာကြောက်တော်မြေပုံအမ်းမြို့နယ်တွေမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းခိုင်တုခကပြောပါတယ်။အထူးသဖြင့်ကြောက်တော်မြို့နယ်သိမ်းမရွာတဝိုက်နဲ့ချင်းမြင့်နယ်ပလဝမြို့နယ်မီချောင်းတရာတမတော်လက်နက်ကြီးစခန်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာ22ရက်မြောက်ရှိနေပြီဖြစ်ပါတယ်။မီချောင်းတရာတမတော်လက်နက်ကြီးစခန်းကိုအေအေဘက်ကနေဝိုင်းပတ်ပိတ်ဆို့ထားတာကြောင့်ရဟရင်တွေနဲ့ပြစ်ကူနေတယ်လို့လည်းအေအေဘက်ကရောမိဝချေးရွာဒေသခံတွေကပြောပါတယ်။ ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဲဝမြို့နယ်ဖက်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးနဲ့အနောက်ပိုင်းတိုင်းစစ်သည်တနာချုပ်တမတော်ပြောခွေရသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးမနေ့ကလည်းမြောက်ဦးမြို့နယ်စိမ့်တိန်အင်းနဲ့ကြောက်စိတ်ဘုံကြီးကျောင်းကြားမိုင်းတလုံးပောက်ွက်ခဲ့ပြီးထိခိုက်တန်ရရရှိမှုတော့မရှိဘူးလို့ဒေသခံတွေကပြ
ပြည်သူ့ကျွန်တော်မထင်ပါဘူးဖြစ်လာနိုင်ခြင်းရှိပါတယ်နိုင်ငံတကာကနေတွန်းအားပေးနေပေမဲ့အခမ်းအနားချင်းမရှိခဲ့ပါဘူးရခိုင်ပြည်နယ်တွင်အေအေဖွဲ့တည်ရှိမှုကိုတမတော်ကလက်မခံသလိုရခိုင်ပြည်နယ်တွင်အခြေချဖို့ဟာအေအေဖွဲ့ရဲ့ရည်မှန်းချက်ဖြစ်နေတဲ့အနေအထားကြောင့်နှစ်ဖက်ညှိနှိုင်းဖို့ဟာထက်ထဲနေအောင်မဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတနာအဖ၁၀ရာ၂၀လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတမတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။
Democracy Echegan Sanoni and Kanyimu Shibu, Wibanija, the Echegan Ubrigo Pinsinima, Adika Jare, Tamaro on Ine, Palo Yeti, Low Sound Denelo, Minja Badale, Akula Messinina, Dialy Line Sisima, Sunija Oma, DCCima Dia Pawin Sunijin Sui, Satuame Ponabaco, Sininia Ami, Port Hapiva, Go Sunijinago, Sanabe Pipi, Atanabe Pipi, Jutin Pipo Talo Yadalo, VOA Faso Samiana Male, Mache Pitalo Yabare. တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင့်ပေးသွားမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က13933999လေးဖြစ်ပြီး email လိပ်စာက
ဖီယိုရဲ့ကြာသပတေးနေ့ညနေခင်းစီစဉ်တွေနားဆင်နေကြတာဖြစ်ပါတယ်ရှင်အခုအမေရိကန်သမ္မတရွေးကောက်ပွဲနဲ့လူမှုမီဒီယာတွေအကြောင်းသိကြရပါမယ်အမေရိကန်သမ္မတရွေးကောက်ပွဲသတင်းအချက်အလက်တွေကိုလူမှုကွန်ရက်မီဒီယာတွေမှာရယူသုံးစွဲသူအများစုဟာအာဖရိကန်အမေရိကန်တွေဖြစ်တယ်လို့နယ်စန် အစင်သတ်မှတ်ရေးကုမ္ပဏီတစ်ခုကလေ့လာဖော်ပြထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲတုန်းကရုရှားရဲ့နှောက်ယှက်မှုတွေဟာသူတို့ကိုအဓိကထားပြစ်မှတ်ထားလှုပ်ဆောင်ခဲ့တယ်လို့အမေရိကန်ထောက်လိုင်းအစီရင်ခံစာတစ်ခုကဖော်ပြခဲ့ပြီးဒီနှစ်ရွေးကောက်ပွဲမှာလည်းထပ်ပြီးတော့လှုပ်ဖို့ရှိတယ်လို့မျှော်လင့်ထားပါတယ်။တောက်ကယ်ရိုလိုင်းနာပြည်နယ်မှာရှိတဲ့အာဖရိကန်အမေရိကန်တွေကတော့အဲ့ဒ
အခုအာဖရိကန်အမေရိကန်ကျောင်းသားတွေဟာနိုင်ငံရေးသတင်းအချက်အလက်အများစုကိုလူမှုကွန်ရက်မီဒီယာတွေကရတယ်လို့ပြောပါတယ်ရိုင်ယယ်ကလီမွန်က
You can like find out everything.
ကျမတို့သိချင်တာတွေအားလုံးလူမှုကွန်ရက်မီဒီယာတွေမှာရှာနိုင်ပါတယ်။ဓာတ်ဆောင်ဓာတ်ရက်ကအကောင်ဆုံးလို့ကျမထင်ပါတယ်
။ဒါပေမဲ့လည်းသူတို့ဟာ2020သမ္မတရွေးကောက်ပွဲနဲ့ပတ်သက်တဲ့အချက်အလက်တွေကိုတော့တိကျစီစစ်ပြီးသတင်းမှန်ကန်မှုကိုစစ်ဆေးနေကြပါတယ်။အခုလို African American မဲဆန္ဒရှင်တွေတွေးကွဲစီဖို့အချက်အလက်မှားတွေကိုတမင်လှုပ်ဆောင်နေတာကိုတတိထားဖို့လုံခြုံရေးကျွမ်းကျင်သူတွေကတတိပေးနေတာပါ။2016တုန်းကတော့သူနဲ့အတူတခြားသူတွေမဲမပေးပြအောင်လှုပ်ဆောင်တဲ့ Facebook အချက်အလက်တွေကိုတွေးကြရတယ်လို့တောင်ကယ်ရိုလိုင်းနာမဲဆန္ဒရှင် Brown Woods ကပြောပါတယ်
။ဘယ်ကန်သူ whatever they found
အခြားတွေကတော့မဲဆန္ဒရှင်တွေမဲလာမပေးအောင်သူတို့လုံနိုင်တယ်လားလုံမှာပါ။ကျွန်တော်တို့သာတက်တက်ကြွကြွမပါဝင်ဘူး။တရင်နေတိမထားဘူးဆိုရင်မဲပေးပြမယ်မထင်ပါဘူး
။ပြီးခဲ့တဲ့နှစ်တုန်းကအမေရိကန်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့အစီရင်ခံစာထဲမှာ2016သမ္မတမဲဆွယ်ပွဲအတွင်းဆိုရှယ်မီဒီယာတွေပေါ်ကရုရှားလွှမ်းမိုးမှုဟာအာဖရိကန်အမေရိကန်တွေကိုတခြားအုပ်စုတွေထက်အဓိကပိုထားတယ်လို့ဖော်ပြထားပါတယ်။အာဖရိကန်အမေရိကန်တွေနဲ့မဲဆန္ဒရှင်တွေအားလုံးလူမှုကွန်ရက်ကနိုင်ငံရေးအချက်အလက်တွေကိုစီစစ်ဖို့အရေးကြီးတယ်လို့မဲဆွယ်စည်းရုံးသူဂရက်မက်ဒန်နီယယ်ကပြောပါတယ
်။2016 definitely right.
2016ကချက်ပြီးခေါင်းလုံးထိုးလိုက်တာဖြစ်ပြီးတော့ရုရှားအစိုးရအနေနဲ့Black Lives Matter လို့လူထုလှုပ်ရှားမှုစာမျက်နှာတူတွေသုံးပြီးလူမဲတွေရဲ့မဲတွေကိုဘလို့လဲစားခဲ့တယ်လဲဆိုတာတွေ့ကြရတာပါ
ရုရှား Internet အုပ်စုဖွဲ့လှောင်ပြောင်သူတွေကလည်း Social Media Post အတူတွေဖန်တီးပြီးလူမဲမဲဆန္ဒရှင်တွေကိုလွှမ်းမိုးဖို့လုပ်ခဲ့တယ်လို့ American လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ဒီအတူတွေဟာလူမှုရေးအကွဲအပြဲနဲ့ပါတီဆွဲတွေကိုပိုပြီးခိုင်မာစေဖို့ဒီဇိုင်းထွင်ထားပြီးတော့ American နေနဲ့အစိုးရအဖွဲ့အစည်းတွေကြား ယုံကြည်မှုတွေကိုဖျက်ဆီးစေပါတယ်။နိုင်ငံရေးလေးလာသူ Todd Shaw က
in a broad respect social media
ကျေးဇူးတင်ကြည့်မယ်ဆိုရင် social media ဆိုတာလူတယောက်ချင်းစီရဲ့အဆွဲတွေကိုခိုင်မြအောင်လုပ်ပေးတာပါလူမဲအမေရိကန်တွေအပေါ်မှာလည်းဒီအကျိုးတရားမှုရှိပါတယ်လူမဲတွေအတွက်ပက်တင်နဲ့ထပ်စီဖို့တင်တာမကပါနဲ့လူမဲ social media ကလူမှုအတိုင်းအဝန်းတွေကြားဆွေးနွေးစရာနေရာဖြစ်လာပါတယ
်ရုရှားအခြေဆိုင် internet သုတေသနအေဂျင်စီက Facebook Twitter Instagram နဲ့ YouTube အကောင့်ထောင်ပေါင်းများစွာကိုသုံးပြီး Hillary Clinton မဲဆွယ်စည်းရုံးရေးကိုဒုက္ခပေးပြီးဒေါ်နယ်ထရန့်ထောက်ခံမှုရအောင်လုပ်ခဲ့တယ်လို့အမေရိကန်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီအစိုးရခန်းစာကဖော်ပြပါတယ်2020ရွေးကောက်ပွဲမှာရုရှားရဲ့လွှမ်းမိုးမှုကကာကွယ်ဖို့ Facebook အနေနဲ့ဘယ်လိုလှုံ့ဆော်ထားသလဲဆိုတာကို Facebook ကဘာလုံးဆိုင်ရာမူဝါဒအကြီးအကဲမော်နီကာဘရစ်ကတ်ကအခုလိုပြောပါတယ်
As soon as we find something that those fact checking organizations
ကျမတို့အချက်လက်စစ်ဆေးပေးတဲ့အဖွဲ့တွေကတင်အမာတွေလို့သတ်မှတ်ပေးလိုက်တာနဲ့ကျမတို့ Facebook ပေါ်မှာဖြန့်ချိမှုကိုရှော့ချဖြစ်ပါတယ်အဲ့ဒီနောက်ဒီတဲ့င်းအမားနာမှာဆက်ဆက်တဲ့တဲ့င်းတွေတင်ပေးပြီးတော့ဒီတဲ့င်းအမားကိုရှယ်တဲ့သူတွေအနေနဲ့ဒါဟာအမားအဖြစ်သတ်မှတ်ထားတယ်ဆိုတဲ့သတိပေးချက်လည်းရမှာပါ။တ
ောင်ကယ်ရိုလိုင်းနားပြည်နယ်တိုက်ကတူကဒေဗီယွန်ပေတီကចောင်းသားတွေနဲ့ပူးပေါင်းပြီးဆိုရှယ်မီဒီယာပေါ်မှာနိုင်ငံရေးအချက်လက်တွေကိုဘယ်လိုခွဲခြားရမလဲဆိုတာကိုလေ့လာနေပါတယ်။သူကတော့ရှေ့ဆက်သွားဖို့အကောင်းမြင်တယ်လို့ပြောပါတယ်။
I think with the exposure from this past
ဟောဆိုတော့ရွေးကောက်ပွဲရဲ့အတွေ့အကြုံကကျွန်တော်တို့အများကြီးစိတ်ကူစရာမလိုပါဘူး။ဘာလို့လဲဆိုတော့အများကြီးစောင့်ကြည့်နေပြီးတော့အများကြီးစစ်ဆေးနေပါပြီ
။စနစ်တကျညှိနှိုင်းပြီးတည်င်းအတုဖြန့်တဲ့အဖွဲ့တွေကတည်င်းအမှားတွေကိုမဖြန့်ခင်သူတို့ကိုရှားဖွေဖယ်ရှားဖို့အတွက်လုံခြုံရေးအစီအမံတွေကိုလည်းနှစတိုးမြင့်လှုပ်ဆောင်နေတယ်လို့ဆိုရှယ်မီဒီယာကုမ္ပဏီတွေကပြောပါတယ်။ဒီလိုအခြေအနေတွေရှိနေတဲ့တစ်ချိန်တည်းမှာပဲ African American အများစုကသူတို့ဘာသာသူတို့တရင်အမှားတွေကိုတတိထားပြီးဆိုရှယ်မီဒီယာတွေကိုတုံးဆွဲနေတယ်လို့ပြောပါတယ်ခင်ဗျာ
။ကိုငင်ချန်ပြောပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ဥအောင်ခင်ရဲ့မြန်မာရေးတုံသက်ချက်၊ကျမရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ကြရမှာပါရှင်။အခုကြာသပတင်းညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်လာမယ့်အရေးကိုရှောင်ရှားနိုင်မယ်လို့သူမထင်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပေမဲ့သူအစိုးရအနေနဲ့တော့တုံ့ပြန်လှုပ်ဆောင်ဖို့အစဉ်အဆက်ရှိနေတယ်ဆိုတာယုံကြည်စိတ်ချတယ်လို့ပြောပါတယ်။အမေရိကန်လူထုကြားမှာရောဂါပိုးကူးစက်ပြန့်နှံ့နိုင်ခြင်းအန်ဒရယ်အလားလာကတိတ်နေပါတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ3000ကျော်လာပြီဖြစ်ပြီးလူ7000ကျော်ရောဂါပိုးကူးစက်ခံထားရတဲ့အချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံအကြားပူးတက်စီးရေးလက်ကျင့်မဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေကဒီရက်ပိုင်းတွင်တိတိကျကျသာကိုတိုးလာနေတာပါ။ COVID-19 ရောဂါကြောင့်ဖြစ်တဲ့ရောဂါ COVID-19 ကြောင့်ရောဂါပိုးကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့ရောတောင်ကိုရီးယားနဲ့အမေရိကန်စစ်မှုထမ်းတွေရဲ့ဘေးကင်းလုံခြုံရေးကိုဦးစားပေးတဲ့အနေနဲ့ရောအခုလိုဆုံးဖြတ်တာဖြစ်ပြီးလွယ်လွယ်ကူကူဆုံးဖြတ်ချက်ချခဲ့တာမဟုတ်ဘူးလို့နိုင်ငံစစ်ဖက်တာဝန်ရှိသူတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့နယူးဒီလီမြို့တော်မှာအခမ်းအနားနဲ့ကုမ္ပဏီကျူးစွာပါတယ်။အိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့ဖိတ်ကြားချက်နဲ့သမ္မတဦးဝင်းမြင့်ဟာသမ္မတကတော်ဒေါ်ချိုချိုနဲ့အတူ၄ရက်ကြာနိုင်ငံတော်ခီးစဉ်ဖြင့်အိန္ဒိယမှာရောက်နေတာပါ။နိုင်ငံတော်သမ္မတဦးဝင်းမြင့်အိန္ဒိယနိုင်ငံမှာရောက်နေချိန်မှာပဲတရုတ်နိုင်ငံဝူဟန်မြို့ကမြန်မာနိုင်ငံသားတောင်းလူတူနဲ့ចောင်းသားတူတို့ကိုအိန္ဒိယလေတပ်လေယာဉ် Globe Master နဲ့အိန္ဒိယနိုင်ငံကိုဒီကနေ့ပြန်ခေါ်လာပြီးတော့လိုအပ်တဲ့အကူအညီတွေပေးနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယနိုင်ငံတန်ယုံရဲ့ Facebook မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေနဲ့ပတ်သက်ပြီးဟိန္ဒူနဲ့မွတ်စလင်တွေအကြားပဋိပက္ခတွေရဲ့တံကြားဖြစ်ပွားခဲ့ပြီးတဲ့နောက်နယူးဒီလီမြို့မှာဒီကနေ့လူညုံရေးတွေတိုးမြင့်ချထားလိုက်ပါတယ်ခင်ဗျာ
။ကြာသပတင်းညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြပြပေးခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Cornelius Turner ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington, this